မြန်မာစစ်တပ်ကိုလက်နက်တွေရောင်းချနေတဲ့တရုတ်နဲ့အိန္ဒိယကုမ္ပဏီနှစ်ခုမှာနော်ဝေးနိုင်ငံတော်ရန်ကုန်ရင်းနှီးမြှုပ်နှံမှုကုမ္ပဏီကရင်းနှီးမြှုပ်နှံမှုတွေလုတော့မှာမဟုတ်ဘူးလို့နော်ဝေးဘုတ်ဘဏ်ကပြောလိုက်ပါတယ်။စစ်ပွဲတွေမှာလက်နက်အသုံးပြုပုံနဲ့စစ်ပွဲဆင်နွှဲပုံနီလန်းတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့နိုင်ငံတကာဥပဒေတွေကိုမြန်မာစစ်တပ်ကစနစ်တကျချိုးဖောက်နေပြီးဒီကုမ္ပဏီတွေကမြန်မာနိုင်ငံကိုလက်နက်တွေရောင်းချနေတာဟာအန်ဒီရဲ့ကြီးမားလှတယ်လို့နော်ဝေးနိုင်ငံတော်ပိုင်ရန်ကုန်အဖွဲ့ကပြောလိုက်ပါတယ်။ဒါကိုလက်မခံနိုင်တာကြောင့် AV China စက်မှုနဲ့နည်းပညာတရုတ်ကုမ္ပဏီနဲ့ Bright Electronics အိန္ဒိယကုမ္ပဏီတို့မှရင်းနှီးမြှုပ်နှံထားတာတွေကိုနော်ဝေးကရှေ့ပြောင်းလိုက်တာဖြစ်ပါတယ်။ဘူဘန်ရဲ့ကိုချင်းသိက္ခာဘုတ်အဖွဲ့ကဒီဆုံးဖြတ်ချက်ကိုအဆိုပြုခဲ့ပြီးနော်ဝေးဘူဘန်ကနောက်ဆုံးဆုံးဖြတ်ပေးခဲ့တာပါ။ AV China က2021ခုနှစ်ဒီဇင်ဘာလမှာအပေါ်စားလေယာဉ်တွေကိုရောင်းချခဲ့ပြီး Bright Electronics ကတော့အဝေးထိန်ချုပ်လက်နက်စခန်းကို2021ခုနှစ်ဇူလိုင်လမှာရောင်းချခဲ့တာပါ။နော်ဝေးနိုင်ငံတော်ပိုင်ရန်ကုန်ငွေက American Dollar 3.3 trillion ရှိပါတယ်။တရုတ်ကုမ္ပဏီ AV China ရဲ့အစုရှယ်ယာ 3.3 ခုရာခိုင်နှုန်းနဲ့ Bharat Electronics India ကုမ္ပဏီရဲ့အစုရှယ်ယာ 3.32 ရာခိုင်နှုန်းကိုနော်ဝေးနိုင်ငံတော်ပိုင်ရန်ကုန်ငွေက2021အဆုံးမှာပိုင်ဆိုင်ထားပါတယ်ခင်ဗျ။